မူရတချေရဲ့ဆံရွက်ချက်အနေနဲ့အမေရိကန်တောင်ပိုင်းမက္ကဆီကိုနဲ့နယ်စပ်မှာဒေါ်လာ 2.5 ဘီလီယံအသုံးပြုပြီးအစိုးရကတိုင်းတည်ဆောက်မဲ့အပေါ်တရားသူကြီးတို့ကတားမြစ်မိတ်ချလိုက်တာကိုအယူခံဝင်မယ်လို့သမ္မတဒေါ်နယ်ထရန့်ကစနေနေ့မှာအခိုင်အမာပြောဆိုလိုက်ပါတယ်။အယူခံဝင်ရဲ့ဆံရွက်နေပြီဖြစ်ပြီးအယူခံအနိုင်ရမယ်လို့ထင်ကြောင်းသမ္မတထရန့်ကဂျပန်နိုင်ငံအိုဆာကာက G20 ခေါင်းဆောင်များအစည်းအဝေးသတင်းစာရှင်းလင်းပွဲအတွင်ပြောဆိုတာဖြစ်ပါတယ်။မဖြစ်လာစရာအကြောင်းမရှိဘူးလို့လည်းသမ္မတထရန့်ကပြောပါတယ်။အမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာဒတိုင်းဆောက်ဖို့သမ္မတထရန့်ကကြိုးစားနေတာဖြစ်ပြီးအခုချိန်ထိတော့လွှတ်တော်ရဲ့အတည်ပြုချက်လည်းမရသေးပါဘူး။တခြားရွယ်ချက်နဲ့အသုံးပြုဖို့လွှတ်တော်ကချက်ထားပေးတဲ့ရန်ပုံငွေဒေါ်လာ 6.8 ဘီလီယံတဲကနေဒတိုင်းဆောက်တာမှာအသုံးပြုနိုင်ရည်အတွက်ပြီးခဲ့တဲ့ဖေဖော်ဝါရီလထဲမှာသမ္မတထရန့်အစိုးရကနိုင်ငံတော်အရေးပေါ်အခြေအနေကြေညာခဲ့တာပါ။ဒီနေ့ဆက်ဒတိုင်းတိဆောက်ရေးကိုတော့အဖွဲ့အစည်းတွေနောက်ကယ်လီဖိုးနီးယားပြည်နယ်အပါအဝင်ပြည်နယ်တွေကသဘောမတူကြပါဘူး။ကာကွယ်ရေးဝန်ကြီးဌာနရန်ပုံငွေကိုမူးယစ်တိုက်ခိုက်ရေးရည်ရွယ်အသုံးပြုတာကဥပဒေနဲ့မညီဘူးလို့ပြီးခဲ့တဲ့တောက်ကြနေတုန်းကကယ်လီဖိုးနီးယားပြည်နယ်အောက်ကလန်ကစီရင်စုခုံရုံးတရားသူကြီးဟေးဝတ်ဂီလီယမ်ကအစီရင်ချက်ချခဲ့တာဖြစ်ပါလေ။